လုပ်ငန်းခွင်တွေမှာလေဆက်ရုပ်တွေကိုပို့ပို့ပြီးတော့တွေးလာရတော့မဲတယ်ကိုသားညုံရေ
ဂျပန်မှာကလူရည်မတူတဲ့ပြဿနာအလုံးလုံးနိုင်ရဲ့အသက်ရွယ်ကျော်လာသူတွေများလာတဲ့တော့နာကအတော်လေးကြီးတော့ခုကလေးကဆေးရုပ်တွေကိုအားကိုးထားမှတော်ကြမယ်ထင်နေရ
တက်ကြီးရွယ်ဝေးဒိုးလာတာအပြင်ပို့ဆိုတာဒီနိုင်ငံထဲမှာရေရှည်လာနေရမယ့်နိုင်ငံသားအလုပ်သမားတွေကိုနှားဖို့ကြတော့လေပြည်သူတွေရောဒီအစိုးရဘိုင်းခေါင်းဆောင်တွေကရောမလိုလားကြတော့ဆက်ရုပ်တွေဆက်တွေလုပ်ငန်းတွေအားကိုးရတဲ့ဤပညာသစ်တွေကိုပဲအားကိုးနိုင်တော့တယ်လို့ Japan Times သတင်းစာစာမားထဲမှာတော့ထောက်ပြထားပါတယ်။ဒါရောမှဒီဂျပန်မှာ2016ခုနှစ်ထဲနိုင်ငံသားအလုပ်သမား19ရာခိုင်နှုန်းအရေအတွက်သက်တမ်းတိုးလာခဲ့တယ်ဆိုပဲအများစုကတော့အများတဲ့အလုပ်နေရာမျိုးအတွက်မဟုတ်ဘဲနဲ့ယာယီအလုပ်တွေလုပ်ကြရတာတဲ
့။ဆေးဥတီထုံမှုပိုင်းမှာရှေ့ပြီးတယ်လို့နာမည်ကြီးတဲ့ဂျပန်မှာပြည်တွင်းဝန်ဆောင်မှုလုပ်ငန်းအများစုကဤပညာသစ်တွေကိုတိတ်မတုံးကြဘူးမဆင်မမောင်း။ဒီစီးပွားရေးတက်နေတာရောအလုသမားဥပဒေတွေတင်းကျပ်တာရောပါတာပေါ့ဗျာအခုတော့ဒီအလုသမားမလုံလောက်တဲ့ပြဿနာကကြီးလာတော့ဝန်ဆောင်မှုပေးတဲ့လုပ်ငန်းအတော်များများကလူအစားထိုးနိုင်မဲ့စက်တွေနည်းပညာတွေကိုစပြီးတော့တုံးနေကြရပြီလေ
နာဂါဆာကီမြို့နားကဟန်နာဆိုတဲ့ဟိုတယ်မှာဆိုလို့ရှိရင်ဟိုတယ်ဝန်ထမ်းတွေကိုလူတွေအစားဆက်ရုပ်တွေတုံးထားရဲ့ရှင
့် Welcome to the Hanyang Hotel If you want to check in please press 1
အလုတ်ကျွမ်းကျင်တဲ့ဝန်ထမ်းတွေကိုငှားနိုင်ဖို့အလုတ်မှာမြဲဖို့ဆိုတာကလည်းဒီလက်စာကောင်းကောင်းပေးဖို့လိုတယ်လေအဲဒါကြောင့်တက်ကြီးရဲ့ဦးရီကိုစောက်လျှောက်တဲ့ခင်ဟာတော်တော်များများမှဆိုလို့ရှိရင်အခုရရစပြီးတော့မှနည်းပညာတွေဆက်တွေကိုစသုံးနေကြပြီအရင်ကလိုမျိုးဝန်ထမ်းအများကြီးထားကြမလို့တော့ဘူးဝန်ထမ်းနည်းနည်းလေးနဲ့ဒီအဖိုးဖွား3 4 0ရဲ့ကျန်းမာရေးအခြေအနေကိုစမတ်ဖုန်းပေါ်ကနေတစင်စောင့်ကြည့်နိုင်တယ်အခုဒီလိုနေသလားဆိုတာလည်းအဝေးရနေသိနိုင်တယ်နောက်အဖိုးဖွားတွေအဖော်ရစီတဲ့ချစ်စရာဆက်ရုပ်လေးတွေလည်းရှိနေတယ်လေ
ဂျပန်ဆိုရကိုရင်ကလည်းကမ္ဘာမှာဂျပန်ဟာဆေးရုပ်ပညာပိုင်းမှာထိတ်တန်းကဖြစ်နေရမယ်လို့2015ခုနှစ်လောက်ခဲကရွေးချက်ထားလုပ်နေတယ်လို့ Heritage Foundation ရဲ့သုတေသနစာတမ်းတစ်ခုမှာရေးထားတယ်မဆီမမွန်ရဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာလူတွေစားဆေးရုပ်တွေစားထိုးတုံးတာကနေပြီးတော့အားလုံးဆက်တွေနဲ့ပဲလေပတ်တဲ့ကုန်ထုတ်ဆေးရုပ်တွေအထိဖြစ်ဖို့ရွေးထားပြီးတော့လုပ်နေတာပါ
တခြားနိုင်ငံတွေမှာဆိုရင်တော့လူတွေရဲ့အလုပ်တွေကိုဆက်ရုပ်တွေကဝင်ယူရဲဆက်တွေနဲ့အစားထိုးရဲဆိုလို့ရှိရင်တော်တော်လေးကိုကန့်ကွက်စရာအငင်းပွားစရာဖြစ်ပေမဲ့လို့ဂျပန်နိုင်ငံမှာတော့ဒီကိစ္စကိုလက်ခံကြရတယ်။ဒီအဓိကကတော့ဂျပန်လူဦးရေတိုးနှုန်းကတိတိကျကျကျနေတာဆယ်စုနှစ်နဲ့ချီရှိနေပြီဆိုတော့ရှေ့လျှောက်လုံသားအင်အားတွေမလုံလောက်မှကိုဂျပန်တွေကကြိုးတွက်ပြီးတော့မှလုပ်ငန်းခွင်တွေမှာဆက်ရုပ်တွေကိုအသုံးပြုကြတာကိုလက်ခံကြပုံရပါတယ်။ဂျပန်မှာတခုထူးတာကတော့လူတယောက်ကိုအလုပ်ခတ်လို့ရှိရင်ယာတက်ပံအလုပ်ခတ်လိုက်တာမျိုးဆိုတော့ဂျပန်အဓိကကုမ္ပဏီကြီးတွေမှာဝန်ထမ်းကဒီအတက်ကြီးသွားလို့အရင်ကလိုမျိုးမလုံနိုင်မကင်နိုင်တော့ဘူးဆိုရင်တော့မှသူတို့လုံနိုင်တဲ့အလုပ်မျိုးကိုပြောင်းပေးပြီးတော့ဆက်ခတ်ထားကြတာပါအဲ့ဒီစနစ်ကတဖြည်းဖြည်းပြောင်းလဲလာနေပြီမဲ့လေတော်တော်များများစဉ်းသုံးနေကြတော့မှပဲအဲ့ဒါကြောင့်လေလူတွေနဲ့ဒီလူတွေအစားအလုပ်လုပ်ပေးနိုင်တဲ့ဆက်တွေဆက်ရုပ်တွေကြားမှာညီညီညွတ်ညွတ်အလုပ်လုပ်နေကြရဲ့လို့Research Institute of Economy, Trade and Industry ကအစည်းအဝေးသုတေသီကိုအီချီအိုင်ဝါမိုတိုကပြောပြပါတယ
်။まあそういう人間とまあ近いのまあそれで得意な分野でまあ仕事を分担するといいますか。
လူနဲ့ဆက်တွေကြားမှာတဟဇာတာရှိရှိလုပ်ကင်နေကြတဲ့လုပ်ငန်းတွင်လို့ဂျပန်လုပ်ငန်းတွေမှာတော့ပြောကြပါတယ်။လူနဲ့ဆက်ကြမှာဘယ်သူကဘယ်နေရာမှာထိထိရောက်ရောက်လုပ်နိုင်လဲဆိုတဲ့အပေါ်မူတည်ပြီးအလုပ်တွေကိုခွဲဝေလုပ်ကြတာပါ။အဲ့လိုမျိုးဂျပန်ဆက်မှုလုပ်ငန်းတွေမှာအခုခေတ်စားနေပါတယ်။
ဂျပန်နိုင်ငံထက်ကိုဆက်ရုပ်တွေကိုလက်ခံတဲ့နိုင်ငံတော်တော်လေးရှားမယ်ထင်နေရှင်ဆိုတော့ပြောသလိုပဲဒီတက်ကြီးရွယ်ဦးရေအဖော်ရအောင်လို့သူတို့ကိုတုံ့ပြန်နိုင်တဲ့ဆက်ရုပ်အယုတ်ကလေးတွေတခါကြီးစားအဖော်အဖြစ်လူတယောက်လိုစပါတဲ့ဆက်ရုပ်မလေးတွေအဲ့အလုတ်ဝိုင်းလုံးနိုင်တဲ့ဆက်ရုပ်တွေမျိုးစုံကိုဂျပန်မှာထွင်နေကြတာပ
ါဒါပေမဲ့ဂျပန်စီးပွားရေးကုန်သွယ်ရေးနဲ့ဆက်မှုလုပ်ငန်းဝန်ကြီးဌာနကစိုးရိမ်တာတခုလည်းရှိတယ်မဆင်မမွေဆက်ရုပ်တွေကိုဂျပန်ပြည်တွင်းမှာအားကိုးလက်ခံကြပြီမဲ့နိုင်ငံသားဈေးကွက်မှာပေါက်အောင်လုပ်နိုင်ပါမလားဆိုတာကိုသူတို့ကစိုးရိမ်တာပါဂျပန်မှာထုတ်တဲ့ electronic ပစ္စည်းတွေကပြည်တွင်းမှာတိတ်ကိုအားပေးကြပြီမဲ့နိုင်ငံသားဈေးကွက်ဒီမှာကျတော့အဲ့ဒီပစ္စည်းမျိုးရှိတယ်ဆိုတာတော့မှမသိကြဘူးဗျအဲ့လိုမျိုးဖြစ်မှာကတော့ဂျပန်တာဝန်ရှိသူတွေကစိုးရိမ်ကြတယ်အဲ့ဒါကြောင့်မလို့ကမ္ဘာဈေးကွက်ထဲမှာဂျပန်ဆေးရုပ်ကုမ္ပဏီတွေတစ်ခုနဲ့တစ်ခုအပြန်ဆိုင်ထုတ်ကြဖို့အားပေးနေကြဗ
ျဂျပန်မှာဆက်ရုပ်တည်ထွင်မှုကို1990ပြည့်နှစ်ပိုင်းတွေကစပြီးတော့မှအသေးချာလုပ်ခဲ့တာရှင်အခုဆိုလို့ရှိရင်ကမ္ဘာမှာဆက်ရုပ်အများဆုံးတုံးနေတဲ့ထိတ်တန်းနိုင်ငံလို့တော့မှပြောနိုင်ပါပြီမော်တော်ကားထောက်တဲ့လုပ်ငန်းမှာဆိုလို့ရှိရင်အလုပ်သမား1000မှဆက်ရုပ်က1500ကျော်ရှိပါတယ်အမေရိကန်မှာတော့1100မပြည့်ပါဘူးဥရောပကဆက်မှုရှိပြီးနေတဲ့ဂျာမနီဆိုရင်လည်းဆက်ရုပ်က1100ကျော်ပဲရှိတာတဲ့ပြီးခဲ့တဲ့နှစ်ကအင်ဂျီရောကထုတ်တဲ့စင်ခန်စာရဲမှာပြောထားတာလေတခြားလုပ်ငန်းကဏ္ဍတွေမှာဆိုလို့ရှိရင်လည်းဆက်ရုပ်တုံးတာကဂျပန်ကအများဆုံးပဲလူ1000မှဆက်ရုပ်က120လောက်ရှိတယ်တဲ့
ဆဲဥတီအားကိုးနေရတယ်ဆိုပေမဲ့လည်းသူတို့မလုံနိုင်တဲ့ကိစ္စတွေအတွက်ကတော့လူတွေရဲ့လိုအားလိုတာပဲဂျပန်ကနာမည်ကျော်အစာဟိဘီယာထုတ်ဆဲဥမှာဆိုလို့ရှိရင်ဆက်တွေဆဲဥတီမှန်မှန်လက်ပြအောင်လို့စောင့်ကြည့်ဖို့တာဝန်ယူရတဲ့သူတွေလည်းရှိတယ်လေ
その動きに関してはロボットの方がやっぱり正確な動きはできると思うんですけども、そのと。
ロシアも今、西洋系が、ルビレポビキリチャチャ、ロシアにまで。だからね、コンビシリーへ家で、チェーンに行く、ドンタテアパンチャー、ルビガーベルメナバ。だから、ジャンロが、サンチドンタテアパンゴ、ダウンユアバリ。
アサヒ、イバラギ、ヤチェ、セヨンガ、ラタウマネジャー、ディアピデル、シニチウノ、ジョドラバ。
アクソロシン、セヨンデガ、セディガ、ジンガレ、トウェット、ディドラピン。ပေါ်ပြီးတော့လေထရောက်လာတယ်လို့လေပြောပြကြတယ်မဆင်းမောညာစံတိကျမှုကလည်းတိတ်ကိုစိတ်ချရတယ်ဆိုပဲ
သူတို့လိုကုန်ထုတ်လုပ်ငန်းတွေဒါမကပဲနဲ့ဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေအသေးစားနဲ့အလက်စားကုမ္ပဏီတွေအထူးသဖြင့်လက်လီအယောင်ဆိုင်တွေကစက်တွေစက်ရုပ်တွေအပြင်လူတွေအစားအားကိုးနိုင်တဲ့နည်းပညာတွေအတွက်ကိုပို့ပြီးတော့ရင်းနှီးမြှုပ်နှံနေကြပြီလို့ Japan Times သတင်းဆောင်ပါတယ်မှာတော့ပြောထားပါတယ်အလုပ်သမားမလုံလောက်တဲ့ပြဿနာရှေ့လျှောက်ကြီးလာဖို့ရရှိတဲ့ Japan နိုင်ငံမှာအခုလိုမျိုးဆက်ရုပ်တွေကိုအာမကိုဘူးလုပ်ငန်းအတွက်လိုတဲ့ဒီပညာစစ်တွေအတွက်အကုန်မခံဘူးဆိုလို့ရှိရင်စီးပွားရေးတုံ့ပြန်လုံက2030ပြည့်ပြည့်ပိုင်းတွေအထိကိုတုံ့ညဖြစ်နေလိမ့်မယ်လို့စီးပွားရေးပညာရှင်တို့ကထောက်ပြထားကြပါတယ်ရှင်